စံပြင်းနယ်ကအထက်ရဲရွာရဲရလျက်စစ်စီမံကိန်းမှာပါဝင်လုပ်ဆောင်နေတဲ့နိုင်ငံသားကုမ္ပဏီတွေကပြင်သစ်အခြေစိုက် NG ဆော့အင်ကုမ္ပဏီနှုတ်ထွက်တော့မယ်ဆိုတဲ့သတင်းထွက်လာပါတယ်။ဒီလိုကုမ္ပဏီတစ်ခုနှုတ်ထွက်သွားပေမဲ့လူထုလျက်စစ်မီးလုံလောက်ရေးအတွက်အကောင့်ထဲပေါ်နေတဲ့စီမံကိန်းဖြစ်တာကြောင့်ဆက်လုပ်သွားမှာဖြစ်တယ်လို့လျက်စစ်နဲ့ဆော့အင်ဝန်ကြီးဌာနအစ်စ်နှစ်တာဝန်ရှိသူတို့က VOE ကိုပြောပါတယ်။ဒီကြောင့် VOE မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါရဲ့ရှင်။
အထက်ရဲရွာရရားစစ်စီမံကိန်းမှာပါဝင်လုပ်ဆောင်နေတဲ့နိုင်ငံသားကုမ္ပဏီတွေထဲကအင်ဂျီလောက်ကန်ကုမ္ပဏီကွဲတစ်ခုဖြစ်တဲ့ Lamara International ကုမ္ပဏီရဲ့ပါဝင်မှုကိုရပ်ဆိုင်းလိုက်ပြီးလို့2019ခုနှစ်ဇန်နဝါရီ27ရက်နေ့စွဲနဲ့ကုမ္ပဏီကအကြောင်းကြားလာတဲ့အကြောင်းဒီတိမ်ခြေခိုက်လူ့ခွင့်လွှတ်ရှာမှုအဖွဲ့ဖြစ်တဲ့ Burma Campaign UK ရဲ့ဇန်နဝါရီ30ရက်နေ့ထုတ်နေစွဲနဲ့ဖော်ပြချက်တစ်ခုမှဖော်ပြထားတာပါ။အင်ဂျီကုမ္ပဏီကကျောင်းသက်ခါပိုင်းလိုင်းနာဆောင်ရွက်မှုဆိုင်ရာဒါရိုက်တာရှာဗီယာဦးစားကဘာမားကမ်ပိန်း UK ကိုပေးပို့လာတဲ့အကြောင်းကြားစာထဲမှာဒီစီမံကိန်းနဲ့ပတ်သက်ပြီးကျွန်တော်တို့အကြောင်းကြားထားတာအရာကုမ္ပဏီရဲ့ကုမ္ပဏီကွဲဖြစ်တဲ့ Lamara International ကိုအင်ဂျီကုမ္ပဏီကမွေးယူခြင်းအချိန်တော်ကြာကလေးက Lamara နဲ့ Stack SA ကုမ္ပဏီတို့ပူးပေါင်းဖွဲ့စည်းထားတာတခုရှိပါတယ်2019ခုနှစ်ဇန်နဝါရီလကလေးကစတက်နဲ့ contract ချုပ်ဆိုထားတာကိုရပ်ဆိုင်းလိုက်ပြီးဖြစ်ပါတယ်။ဒါကြောင့် Lamara International တော်၎င်းအင်ဂျီကုမ္ပဏီအုပ်စုရဲ့ကုမ္ပဏီကွဲတစ်ခုခုတော်၎င်းဒီစီမံကိန်းမှာစက်ပြီးပါဝင်ပတ်သက်မှုမရှိတော့ပါဘူးလို့ဖော်ပြထားပါတယ်။ဒီလိုအကြောင်းကြားတဲ့အချိန်မှာအထက်ရဲရွာရာသီစစ်စီမံကိန်းကိုနာမည်နဲ့တကွာထည့်သွင်းဖော်ပြထားတာတော့မရှိပါဘူး။ကျက်အဖေဆိုတာကတော့စီမံကိန်းမှာပါဝင်သက်ဆောင်နေတဲ့ကုမ္ပဏီတွေတဲကဆွစ်ဇာလန်အခြေစိုက်အင်ဂျင်နီယာကုမ္ပဏီတခုပါစီမံကိန်း30ရာခိုင်နှုန်းကျော်ပြီးစီးနေပြီဖြစ်လို့အခုလိုအင်ဂျီကုမ္ပဏီဘက်ကပါဝင်မှုရပ်ဆိုင်လာပြီဖြစ်ပေမဲ့လည်းဆက်ပြီးလုံဆောင်သွားမယ့်သဘောမျိုးလျှက်စင်းသွားရင်ဝန်ကြီးဌာနဒုတိယငြိမ်းချမ်းအတွင်းဝင်ဦးစိုးမင်းက VOA ကိုအခုလိုပြောပါတယ်
သူတို့ရေလုံးဆက်ဆိုတယ်သူတို့လည်းကျွန်တော်နဲ့တည်းကြောက်ဘူးကျွန်တော်မြန်မာကုမ္ပဏီတွေပဲကြောက်နေတာလေသူတို့နောက်ကဘယ်လိုလိုချက်တည်တာလဲကျွန်တော်မသိဘူးကြာဟောတော့ကျွန်တော်အဲ့မှာ34ရာခိုင်နှုန်းတော့ပြီးနေပြီကြာလေတရှိကျွန်တော်တို့ဒီဝက်ချက်ကိုဖြည့်ဆည်းပေးနိုင်အောင်ဖြည့်ဆည်းပေးနိုင်အောင်စီစဉ်နေအောင်လေပို့တိုင်းလို့ရောင်းပါတော့နောက်ပိုင်းသွားမယ့်အစီအမံတွေကအဲ့လိုသွားမှာဟုတ်ဟုတ
်ပြင်သစ်သွားရင်ကုမ္ပဏီလှုပ်ထွက်လိုက်ပြီဆိုတာနဲ့ပတ်သက်လို့အချက်လက်တွေတောင်းခံထားပြီးစောင့်ကြည့်နေတယ်လို့ရှမ်းပြည်နယ်ပြည်ပေါ်မျိုးပြည်နယ်သတ်တော်ကိုယ်စားလှယ်နန်းဆဆန်းအေက VOU ကိုပြောပါတယ
်အဲ့ကုမ္ပဏီကဒီပြန်နှုတ်ထွက်လို့တော့အကြောင်းကြားပါတယ်လက်ရှိတော့စောင့်ကြည့်နေတုံးပေါ်တော့အရှင်ကြီးအခုတော့ကော်မတီတစ်ခုကရုပ်သိမ်းသွားပြီဆိုတော့တခြားကော်မတီတွေရုပ်သိမ်းနိုင်မှာပေါ့တကယ်လို့တခြားနိုင်ငံကကော်မတီလည်းရုပ်သိမ်းလို့ဆိုရင်တော့ရဲ့ရတဲ့မဖြစ်နိုင်ချင်ရတယ်ပေါ့
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့တောင်ပတ်မိုင်20ကျော်နမ်းမတူမြေပေါ်မှာဆောက်လုပ်ထားတဲ့ဒီရှီယာလျှက်စစ်စီမံကိန်းကိုဒေသခံတွေကရောဘာမကမ်ပိန်းတို့လူခွင့်ရေးဖွဲ့တွေကပါတောက်လျှောက်ကန့်ကွက်လာကြတာပါတောက်ွက်ကြရဲ့အဓိကချက်တွေထဲမှာဒီကတာကိုစီရင်ပရိပခဖြစ်တဲ့ဒေသတွေမှာဆောက်လုပ်နေတာဒေသခံတွေကိုစနစ်တကျရွှေ့ပြောင်းပေးဖို့နေရာလျှော်ကြေးတွေအခုချိန်ထိပြင်ဆင်မှုမရှိရာစီမံကိန်းပြီးလို့ရေတိုလောင်တဲ့အခါမှာတာလုံမျိုးအရှိနဲ့နောက်ကကြီးရွာနှဲ့ရွာဒီနည်းမြုံမှာဖြစ်တယ်လို့စိုက်ရီကရှိရာကျော်ပစ်တော်ရီက8000ကျော်လူရီ800ကျော်ထိခိုက်နိုင်ခြင်းရှိရာစိုက်ရီအချက်အလက်တွေကိုလည်းထောက်ပြထားကြတာဖြစ်ပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးချုပ်ဖောက်မှုတွေကဆက်ဆက်နေရဆိုပြီး2018ခုနှစ်ဒီဇင်ဘာ17ရက်နေ့မှာဘာမားကမ်ပိန်း UK အဖွဲ့ကပြည်တွင်းပြည်ပကုမ္ပဏီ49ခုထဲမှာနံပါတ်စီးရင်သွင်းလိုက်တဲ့နေရာအင်ဂျီကုမ္ပဏီလည်းပါဝင်ပါတယ်။ဒီရေကာတာစီမံကိန်းကိုတောက်လျှောက်တန်းကွက်လာခဲ့တဲ့ရှမ်းလူခွင့်ရေးမန္တလေးအဖွဲ့ SHRF ပြန်ကြားရေးတောင်းခံစာရွက်လွင်ကအချက်လက်တွေကိုဆက်လက်စုဆောင်းသွားပြီးစွတ်တော်ကိုတင်ပြသွားမှာဖြစ်တယ်လို့ပြောပါတယ
်။ရွာသားကြီးကနေဘလို့ဘလို့ရှိခိုက်တယ်ဘလို့ညနာရဲဆိုတာကျွန်တော်တို့ကတော့အချက်လက်ဒေတာတွေအဲလိုစုဆောင်းပြီးတော့ကျွန်တော်တို့ကတော့စီကြမှာပေါ့နော
်ဒေတာကလူလူကန့်ကွက်တဲ့ဈာမှာပဲစီမံကိန်းကိုအကောင့်ထဲပို့ဖို့ကျန်းဝေ3ဘီလီယံတုံးဆွဲမယ်ဆိုပြီး2018ခုနှစ်မှာအစိုးရကအတည်ပြုခဲ့တာကြောင့်ပြီးခဲ့တဲ့အောက်တိုဘာ12ရက်နေ့မှာပဲစွတ်တော်ကိုယ်စားလှယ်ရည်နဲ့ဒေတာကန်တွေကပြည်ပေါ်မြို့မှာစူဝေးဆန္ဒပြပြီးကန့်ကွက်ခဲ့ကြပါသေးတယ်။မြေအောက်ပိုင်းမှာမြင်းနဲ့မြင်းဒုထဝီမြို့လို့ခေါ်ပြီးရှမ်းပြည်တွင်းမှာတော့နမ်မတူမြို့လို့ခေါ်တဲ့မြို့ပေါ်မှာတည်ဆောက်နေတာဖြစ်တဲ့အထက်ရဲဟာရေရခဲစစ်စီမံကိန်းကနေပြည့်စစ်တာ280မဂါဝပ်ထုတ်လုပ်နိုင်ဖို့အစိုးရကရည်ရွယ်ထားပါတယ်။ဒါဟာရန်ကုန်နဲ့မန္တလေးမြို့တွေကိုပြည့်စစ်တာလုံလောက်အောင်ပြီးနိုင်တဲ့ပမာဏရှိသလိုပြည့်စစ်တာတစ်ပိတ်တစ်ပိုင်းကိုပြည်ပကိုရောင်းချဖို့တောင်းရှိသူတွေကရည်ရွယ်ထားတယ်လို့လည်းပြည်တွင်းသတင်းမီဒီယာတွေမှာဖော်ပြထားပါတယ်။အင်ဂျီကုမ္ပဏီကိုနံပါတ်ပြတ်စင်ရင်တွင်းထားတာပယ်ဖြတ်လိုက်ပြီဖြစ်တဲ့အကြောင်းဘာမားကမ်ပိန်း UK ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။